ကနေဒါနိုင်ငံမြောက်ပိုင်းကဝင်ဟင်အမြင့်မှာအမည်မသိတဲ့ယင်းသင်းပြန်ဝဲနေတာကိုပြစ်ချဖို့အတွက်ကနေဒါရဲ့ပန်ချမှုနဲ့အမေရိကန်စစ်တပ်ကပြစ်ချခဲ့တယ်လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကစနေနေ့မှာပြောကြားလိုက်ပါတယ်။ဒါကအမေရိကန်နိုင်ငံအလက်စကာပြည်နယ်ပေါ်မှာပြန်ဝဲခဲ့တဲ့ယင်းကိုအမေရိကန်စစ်တပ်ကနေပြစ်ချခဲ့တဲ့နောက်တနေ့မှာပဲဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ်ထရူဒိုကစနေနေ့ Twitter ကနေအခုလိုထုတ်မပြောခင်ကလေးမှာပဲအမေရိကမြောက်ပိုင်းဝေဟင်ကာကွယ်ရေးဆိုင်ရာဗဟိုစစ်ဌာနချုပ်ကသူတို့ဟာကနေဒါရဲ့ဝေဟင်မှာအတော်မြင့်မြင့်နေရာကနေပြန်ဝဲနေတဲ့အရာတခုကိုထောက်နှံတွေ့ရကြောင်းပြောကြခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဘယ်ချိန်မှာထောက်နှံတွေ့ရှိတယ်ဆိုတာနဲ့တွေ့တဲ့ရင်ဟာဘာဆိုတာကိုထုတ်မပြောသလိုအမြင့်ပေဘလောက်မှပြန်တန်းတယ်ဆိုတာကိုလည်းထုတ်မပြောသေးပါဘူး။ကနေဒါဝန်ကြီးချုပ်ကတော့ကနေဒါဝင်ပိုင်နက်ကိုကျူးကျော်လာတဲ့အမည်မသိအရာတခုကိုပြစ်ချဖို့အတွက်သူအမိန့်ပေးခဲ့တယ်လို့ Twitter မှာရေးပါတယ်။ဒီအရာကို American တိုက်လေယာဉ် F-22 ကပြစ်ချခဲ့တယ်လို့ပြောပါတယ်။အခုတွေ့ရတဲ့အရာဝတ္ထုဟာ America မြောက်ပိုင်းဝေဟင်မှာသတင်းတစ်ပတ်အတွင်းမှာတက်တဲ့အချိန်မြောက်တွေ့ရှိခဲ့တာလည်းဖြစ်ပါတယ်။